ကျော်စန္ဒာရှင်
မင်္ဂလာပါပါပါစေ
အခုဒီစစ်ကောင်စီကိုတိုက်နေတဲ့တိုင်းသားလက်နက်ကင်အဖွဲ့တွေကိုဆက်ပြီးတော့မတိုက်ဖို့အတွက်တရုတ်ဘက်ကဖိအားပေးလာပါတယ်အထူးသဖြင့်ဒီရှမ်းမြောက်မှာပေါ့လာရှို့ကိုတင်ထားတဲ့ TNL ကိုလည်းဆက်ပြီးတော့မတိုက်ဖို့အတွက်ချိန်ချောက်လာပါတယ်အဲ့ဒီပေါ်မှာအမျိုးမျိုးဝေဖန်ရေးသားနေရပြောဆိုနေရတွေလည်းရှိပါတယ်ဒါနဲ့ပတ်သက်ပြီးပြောပြပေးပါအောင
်ဝေဖန်ပြောဆိုရေးသားကြရလည်းပဲအင်မတန်ကောင်းတဲ့ကိစ္စဖြစ်ပါတယ်တရုတ်ကအခုချိန်မြန်မာနိုင်ငံအရေးမှာပေါ်ပေါ်ထင်ထင်ကြီးဝင်ဆွဲလာတဲ့ဆွဲသဘောဖြစ်ပါတယ်ဒါတကယ်ပြောရင်သမိုင်းတွင်ကြံရေးမဲ့ကိစ္စပါဒီနေရာမှာတရုတ်ရဲ့ကြည့်ရကြကိုကျွန်တော်ကနှစ်ခုခွဲပြီးတော့မြင်နေပါတယ်ပထမတစ်ခုကစီးပွားရေးအကျိုးစီးပွားမြန်မာနိုင်ငံလုံးမှာသူရဲ့စီးပွားရေးအကျိုးစီးပွားအများကြီးရှိရဲအဲ့ဒီထက်မှမှရှမ်းမြောက်ဟာအဓိကအကျိုးစီးပွားဖြစ်တယ်ဒါပေမဲ့ဒီဒေသမှာသူကိုထိခိုက်စေတဲ့သူ့နိုင်ငံသားတွေကိုနစ်နာစေတဲ့ကြက်ဖြန်းလုပ်ငန်းတွေရှိတဲ့အတွက်ကြောင့်ဒါကိုနှိမ်နှင်းပေးဖို့ဆိုပြီးတော့ညီနောင်သုံးဖွဲ့ကိုမသိမသာသူကဒါပင့်ပေးခဲ့တဲ့ဆွဲသဘောလုပ်ပေးခဲ့ပါတယ်အဲအောင်ညီနောင်သုံးဖွဲ့တိုက်တယ်တိုက်တော့ညီနောင်သုံးဘွဲကလက်လွန်ပြီးတော့သူတို့ဟာအခုလုံးလူကျင်တာကိုသူတို့သိမ့်ပိုက်လာတယ်ဆိုတော့တေယုကလောက်ဆိုတော်စင်ပြီထင်တယ်ဆိုပြီးတော့မြင်တဲ့အခါမှာကျတော့ညီနောင်သုံးဘွဲဟိတ်မလုံနဲ့တော့ဆူသွားဆိုရက်တယ်ဆိုတော့တနည်းပြောရင်စီဘွဲရဲ့အပြင်တေယုဒီသူတို့အကျိုးစီဘွဲတွေသူတို့ဆင်တဲ့အကွက်ဝင်လာပြီဆိုတာနဲ့အဲ့ဒါကိုရခိုင်ရတဲ့သဘောမရရင်မင်းတို့ကအရေးကြီးမယ်လို့ပြောတယ်ဒါစီဘွဲနောက်တစ်ချက်ကတော့စီရေးလို့ပြောရင်ရပါလိမ့်မယ်စစ်ကောင်စီဟာတေယုကိုမိခိုးအားထားရတာကိုဆော့ချခြင်းနဲ့တည်းရရှာကိုသိအားကိုလာပါတယ်ရရှိအဂူလာဟာဂရေကတေယုကသိချစ်တဲ့ပုံမရပါဘူး။သူ့ရဲ့ပူပြီးဆိုးသွားတာကတော့အဲ့ဘုဂျုံခွန်ကြီးမြောင်းနိုင်ကသူ့ရဲ့မိန်ကောမှာစေအပြင်သိအေးနေလာတဲ့ခါမှာပြောလိုက်တာကတရုတ်လိုနာမည်ပတ်ရုံတမယ်ပေါ့လေသူတို့ပြည်တွင်းရေးကိုဘယ်လိုဝင်ဆွဲနေလဲဘာညာဆီတော့သူပြည်မြန်ဆန်ရှုတ်ချပြီးပြောသွားတယ်။တစ်ချိန်တည်းမှာပဲကျန်းခိုင်ဖုန်ဆွေးအဂရာဥခင်ကြီးကလည်းပဲရရှာကိုပေါ်ပေါ်ထင်ထင်ပဲသူတို့ဘက်ကဝင်တိုက်ဖို့ဆိုပြီးတော့အကူကြီးတောင်းပြီးတော့တရုတ်ကတော်မြေလိုပြုပြည့်စုံဖြစ်သွားရင်တူပါတယ်ဟာလို့ဆိုရင်တော့မဖြစ်ဘူးဒါငါတို့တော့ဟုတ်ကူကြီးပြရမယ်ဆိုတော့တချို့သုံးသပ်သူတွေကပြောတယ်တရုတ်ကအဲ့လိုလာပြီးတော့ပြောရတာဟာချက်ချင်းပဲရောက်လာပြီးတော့ဝန်ကြီးအတရားကိုတားရမယ်ဆိုပြီးတော့မင်းတို့ငါတို့ကူညီမယ်ဒီလူတွေဟန်တာမယ်ဆိုပြီးတော့လှုပ်လာတဲ့သဘောပါဆိုတော့လွှမ်းခြုံပြီးပြန်သုံးသားရင်တော့စီးပွားရေးနဲ့အဲ့ဒီရုရှားဘက်ကိုမရင်းသွားစေချင်ဘူးဆိုတဲ့သဘောနဲ့တရုတ်ကလုပ်တာဖြစ်ပါတယ်ဒါပေမဲ့စစ်ကောင်စီကတော့သူတို့လူကြီးနာရတယ်ဆိုပြီးတော့ဝန်သာဝန်မြောက်ဖြစ်ကောင်းဖြစ်နေပါလိမ့်မယ်ကျင်းနာအာရုံကျင်းနေပါလိမ့်မယ်ဒါပေမဲ့ဟာတိုင်းပြည်အတွက်ရရှိအကျိုးရှိပါမလားဆိုတော့စဉ်းစားရတကယ်ပဲဖြစ်ပါတယ်ဒါကြောင့်လေလူပြောသူပြောစိတ်များတယ်သုံးသပ်သူကအမျိုးမျိုးပြောနေကြတာဖြစ်ပါတယ်တချို့ကဆိုရင်မြန်မာနိုင်ငံဟာစစ်ကောင်စီလုပ်လိုက်တဲ့အတွက်ကြောင့်တရုတ်ရဲ့ဩဇာခံနိုင်ငံဩဇာခံဆိုတော့တငိုင်းစကားမှာတော့ patron client ဆက်ဆံရေးဆိုတော့တရုတ်က patron သူက client state ပေါ့လေသူရဲ့ကျေးဇူးခံကျေးဇူးသားနိုင်ငံဖြစ်သွားမယ်ဒီနေ့အပြင်ပြောရင် satellite state ပေါ့ရုရှားဆိုဗီယက်အင်ဘာရှီဥရောပနိုင်ငံတွေကိုသူရဲ့အထံရနိုင်ငံတွေဖြစ်ထားစီခဲ့တယ်လို့မြန်မာနိုင်ငံကိုလည်းပဲအဲ့လို satellite state ပုံစံမျိုးဖြစ်အောင်လုပ်နေရပါဖြစ်တယ်ဆိုတော့အမျိုးမျိုးသုံးသပ်ကြတာဖြစ်ပါတယ်ဒါတော့မဆန်းပါဘူးဒီလိုပဲမြင်ကြမှာပါအ
ဲ့တော့ဒီတရုတ်ကစစ်ကောင်စီဘက်ကလိုက်ပြီးတော့ဖျားပေးလာတာကိုတိုင်းသားလက်နဲ့ကင်အဖွဲ့ရရောလက်ခံမမလား
ဘယ်လိုမှလက်ခံကြိုးစားကြမဲ့သဘောတော့မရှိပါဘူးဆိုတော့သူတို့နဲ့တိုက်နေတယ်သူတို့ဒီကရန်သူဖြစ်တဲ့စစ်ကောင်စီကိုပျောက်ပင့်ပြီးတော့လုံအားအကွယ်ပေးမယ်လို့ပြောလိုက်ပြီးတော့သူတို့ကိုချိန်ချောက်တယ်ဆိုတော့သူတို့အတွက်အထူးနင့်နာမဲ့ကိစ္စပါဒါပေမဲ့သူတို့ဗာတက်နိုင်မှာလဲသူတို့ဟာသိစဉ်းစားမဲ့ကိစ္စပါတခိစမ်းပါဆိုတော့ဟိုအေးအေးခေါင်းဆောင်ဗိုလ်ချုပ်ထွန်းရွှန်းနိုင်ကERD ကောင်စောကိုအင်တာဗျူးမှာဒီကိစ္စနဲ့နည်းနည်းဆက်ဆက်ပြီးတော့ပြောသွားတာရှိပါဒီသဘောမျိုးသူတို့ကဒီနိုင်ငံနဲ့ဆက်ဆံနေတာမသိသတိထားရဲမှန်ပါတယ်သူတို့ကသတိထားပြီးအများကြီးရှင်းစိန်စဉ်းစားမှဖြစ်ပါတယ်သူတို့စီကံနဲ့သူတို့ဘောင်နဲ့သူတို့ရဲ့အပြော့ဆိုတခွန်းမှားသွားရင်သူတို့ဒုက္ခရောက်နိုင်ပါတယ်နောက်ပြီးသူတို့အချင်းချင်းလည်းပဲဒါကိုညှိနှိုင်းပြီးတော့မှအဖြေရှာကြလိမ့်မယ်လို့ကျွန်တော်ယူဆပါတယ်သူတို့ရဲ့သက်ဆိုင်တဲ့တရင်သားအင်အားစုရဲ့မဟာမိတ်တွေနဲ့အကုန်လုံးသဘောတူညီမှုရပြီးမှသူတို့ဆုံးဖြတ်ကြလိမ့်မယ်လို့ထင်ပါတယ်ကျွန်တော်စောင့်ကြည့်ရမှာပေါ့လေအဲ့ဒါက
အရင်ကဒီတရုတ်ကစစ်ကောင်စီကိုတိတ်ပြီးတော့လူလူလန်းလန်းရှိတဲ့ပုံမရှိပါဘူးဘိုးချုပ်မင်းကြီးမင်းအောင်နိုင်အောင်လည်းတိတ်ပြီးတော့နှစ်သက်ပုံမရဘူးဆိုပြီးတော့တချို့ကလည်းသုံးသက်တာတွေတောင်မှရှိပါတယ်အခုကြမှဘာလို့ဒီလိုပေါ်ပေါ်ထင်ထင်ထောက်ခံလာတာပါလဲ
အဓိကအဖြစ်တခြားရွေးစရာလူမရှိဘူးတရုတ်အတွက်တရုတ်ရဲ့နိုင်ငံကြီးနိုင်ငံတကာမှာခုန်သက်ကရှိတဲ့နိုင်ငံကြီးဖြစ်ဖို့လုပ်နေတဲ့အခါမှာသူက state to state relations ပေါ်လေနိုင်ငံနိုင်ငံချင်းဆက်ဆံရေးကိုအများအားဦးစားပေးရပါတယ် ဒါ state centric diplomacy လို့ခေါ်တာပေါ့အဲ့လိုလုပ်တဲ့နေရာမှာမြန်မာနိုင်ငံမှာမြန်မာတနိုင်ငံလို့ကိုးစားပြုပြီးတော့သူအကျိုးစီးပွားရဲ့အတွက်လောလောဆယ်ပြောရင်စစ်ကောင်စီပဲရှိတာပဲဆိုတော့သူနဲ့ပဲပြောမှာဖြစ်ပါတယ်သူကဒါမဖြစ်တော့လဲအောင်ကနန်းကျွန်တော်အရင်တခါလေးသုံးတဲ့ဒီစားမှုသူနဲ့ပဲဆက်ဆံနေရမှာပဲဖြစ်ပါတယ်သူအပြင်တခြားအစားထိုးမဲ့မရှိပါဘူးဒါပေမဲ့ဖြစ်လာနေတာဘုံမှုကြီးမရောက်နိုင်ဘူးတော့သူတို့ပုံကူရေးအဖြစ်မကြိုက်ဘူးဆိုတော့သိကြပါတယ်အာနာသိင်းကလေးကလည်းစကောင်စီကိုကျူးဆွေးတယ်ဘာညာတခါမှမပြောခဲ့ဘူးနိုင်ငံတော်အကြီးအကဲဖြစ်လည်းပဲအသီးမပြူပြီးတော့ဖိမန်တကာပြူတာအသီးမပြူပြီးကျူးဆွေးတာလည်းတခါမှမတွေ့ရပါဘူးဒါ government to government ဆက်ဆံရေးပုံစံမျိုးသက်ဆိုင်တဲ့တာဝန်စီသူတွေတွေ့ရတာမျိုးတွေဖြစ်ပါတယ်မလွတ်မဆောင်သာမှတွေ့ရတာလည်းပဲဆိုတော့မကြိုက်ကြတော့အမှန်ပဲသို့ပေမဲ့လည်းပဲတခြားအစားထိုးနိုင်တဲ့အဖွဲ့အစည်းမရှိဘူးတကယ်ကတော့သူအကျိုးစီးပွားကိုကာကွယ်မယ်သူအကျိုးစီးပွားအတွက်ဆက်လုပ်နိုင်မယ်ဆိုရင်ဘယ်သူဖြစ်ဖြစ်သူဆက်ဆံမှာဝမ်းလေးပါဘူးအစိုးရတစ်ခုကိုဆင်မယ်ဆိုရင် NLD အစိုးရကိုမှသူကပူပြီးနှစ်သက်ခန့်ရှိပါတယ် NLD အစိုးရ NLD ကောင်းဆောင်ဒေါက်ဆန်းစုကြီးက red carpet treatment တွေသူတို့ကခေါ်တွေ့တာတွေဖြစ်ခဲ့ပါတယ်နိုင်ငံတကာကတော့အားအသင်္ကေတနောက်သူလက်ထက်မှာဆက်ဆံရေးကလည်းကောင်းကောင်းမွန်မွန်ပြပြရှိခဲ့တယ်နောက်ပြီးတော့အနာသိန်းတော်လည်းမထောက်ခံဘူးအခုအခါမှာလည်းပဲ NLD ပါတီကိုဖျက်သိမ်းတာကတော့သူကသဘောမတူဘူးဆိုတော့ NLD ကလည်းပဲအဓိကအစားထိုးနိုင်တဲ့ဒီနိုင်ငံကိုစားပြုအဖွဲ့အစည်းဖြစ်လာနိုင်တဲ့လူများတယောက်ကမျှော်မှန်းထားလိမ့်ကြတော့ကျွန်တော်မသိပါဘူးဆိုစမှာဆိုတော့ဘလို့ဆက်ဆံနေရတာကတော့စစ်ကောင်စီနဲ့ပဲမလွှဲမချောင်းတာဆက်ဆံနေတယ်လို့ပြောမှာပါအ
ဲတယောက်ရဲ့ဒီအခုလုံရက်ကိုအကောင်းမြင်တဲ့ဘက်ကကြည့်မယ်ဆိုရင်ငြင်းငြင်းရေးအတွက်အထောက်အကူမဖြစ်နိုင်ပါဘူးလား
တိတ်ဖြစ်စေချင်ပါတယ်တကယ်ဖြစ်နိုင်တဲ့အခြေအနေတော့ရှိရပေါ့လေအဲ့ဒီဒေသမှာတော့အတိုက်ခိုက်တွေရပ်ဆဲသွားမယ်ဆိုရင်ဒေသခံပြည်သူတွေကကောင်းပါတယ်စီပေးဆောင်တွေနေရာပြန်လာလို့ရမယ်နေဆက်ကုံတွေရေးပုံမှန်ပြန်ဖြစ်သွားရင်သူတို့ရဲ့စာဝတ်နေရာအဆင်ပြေသွားမယ်ဆက်လက်ပြီးတော့ normal life ပြန်ရောက်သွားမယ်ပုံမှန်ဘဝကိုအထူးသဖြင့်အဲ့ဒီမှာစီပွားရေးလုပ်နေတဲ့လူတွေအတွက်စီပွားရေးသမားတွေအတွက်အကျိုးရှိမယ်အဲနောက်ပြီးတော့စစ်ကောင်စီရဲ့ဘက်တော်သားတွေစစ်ကောင်စီလိုလားတဲ့လူတွေကတော့ဟာတွေ့လားဒီမှာညင်းရသဖြင့်ဆိုတော့လက်မထောင်ပြီးတော့ပြောစရာဖြစ်လာမယ်ဒါတွေကတော့ကောင်းပါတယ်ဒါပေမဲ့ဒီဟာဘလောက်တာရှိခံမလဲစစ်မှန်တဲ့ညင်းညင်းရလာလူတွေအောင်သက်သက်နဲ့မလွှဲသားလို့ခံလိုက်ရတာလားဆိုတော့တော်လှန်ရေးလုပ်နေတဲ့အဖွဲ့အစည်းတွေသူတို့လူမျိုးစုအခွင့်အရေးအတွက်လူမျိုးစုကိုယ်ပိုင်ပြဋ္ဌာန်းခွင့်အတွက်ဖက်ဒရယ်ရေးဒီမိုကရေစီအတွက်နှစ်ပေါင်းများစွာတိုက်ပွဲဝင်လာတဲ့အဖွဲ့တွေဖြစ်ပါတယ်ဒီအဖွဲ့တွေကကျင်းနေမှာလားသူတို့ကတော့တော့နွင်းနွင်းနဲ့ဒါပြည်လည်မှုတစ်ခုမရမချင်းကတော့ဖြစ်နေမှာဆိုတော့လောလောဆယ်မှာတော့ညဉ့်ဉန်းမှုရနိုင်တယ်လို့ပြောလို့ရပါတယ်ဒါပေမဲ့ရေးရှိမှာတော့ဆက်လက်ပြီးတော့ညဉ့်ဉန်းနေလိမ့်မယ်ဆိုတာသံသယရှိတာပဲဖြစ်ပါတယ
်ဒီတရုတ်ကဒီလိုအခုလိုပေါ့လွှမ်းမိုးလာတာကိုဒီအိန္ဒိယချင်းနိုင်ငံနေနောက်နိုင်ငံတကာအတိုင်းဝိုင်းနေရရောလက်ပိုက်ကြည့်နေမလားနောက်ရုရှားရောအထူးသဖြင့်အမေရိကန်ပေါ့
ဟုတ်ကဲ့အပထမဆုံးရုရှားကိုပြောမယ်ဆိုရင်တော့ရုရှားကတော့အစကမြန်မာနိုင်ငံကိုသူကလည်းပဲဒီအဝင်အစိုးရအဖြစ်နဲ့အသိမှတ်ပြုရဲဆိုတာတက်လက်နဲ့ဝယ်တဲ့လက်နဲ့ဖောက်တယ်လို့ပဲသဘောထားတယ်လို့သုံးသပ်ကြပါတယ်ဒါလည်းအပြိုင်ဖြစ်နေမှာသူတို့လက်နဲ့ရောက်လို့ရပြီနောက်တစ်ဆင့်တက်ပြီးစဉ်းစားလာတာက CAP ရဲ့အခါမှာသူအစ်တောင်အရှာမှာဟိုတုန်းကဗီယက်နမ်ကိုခြေကုပ်စခန်းထားခဲ့တယ်နောက်ပိုင်းမှာအဲ့ဒါလည်းပဲလွတ်လွတ်သွားတော့ခုတည်းပြန်ပြီးတော့မြန်မာနိုင်ငံကိုစစ်ကောင်စီအစင်းခြေကုပ်ယူပြီးတော့လွှမ်းမိုးဖို့ဆွေးရွေးချက်တွေစီလံတူရတယ်တော့ခြားတော့ဒါပေမဲ့အဲ့ဒီဟာကိုတရုတ်ကအခုလိုကန့်ပြရတဲ့တော့ရုရှားဘာမှတတ်နိုင်မှာမဟုတ်ဘူးတရုတ်နဲ့ရုရှားကလည်းပဲအမေရိကန်ကိုရှင်မဲ့နေရမှာသာပခုံးချင်းလက်တွဲညီရတာကျန်တဲ့နေရာမှာသူတို့ချင်းချင်းလည်းပဲပြိုင်ဘက်ဖြစ်ခဲ့တာပဲပြိုင်လဲပြိုင်နေကြတယ်ဆိုတော့အဲ့ဒါကိုတော့ရုရှားကသိကြိုက်မှာမဟုတ်ဘူးသို့တော်လည်းပဲသူကမလွတ်နိုင်ပါဘူးဘာမှသူမှယူကရိန်းစစ်ပွဲနဲ့ကိုသိအလုံးများနေတဲ့အချိန်မှာအခုယူကရိန်းကတံပြန်ထိုးစစ်တွေကတော့ပြင်းထန်နေတယ်ဆိုတော့ရုရှားကလည်းပြန်လည်လက်ကျင့်နိုင်မှာမဟုတ်ဘူးလို့ထင်ပါတယ်။နောက်အမေရိကန်ကတော့ထူးခြားခြားဒီတစ်ခါအန်သိုနီဘလင်ကင်တရုတ်နဲ့တွေ့တဲ့အခါမှာမြန်မာနိုင်ငံအရေးကိုလည်းဆွေးနွေးရဲဆိုတာလူတိုင်းစိတ်ဝင်စားတွေ့ကြပါတယ်။မျှော်လင့်ကြပါတယ်။အထူးသဖြင့်အမေရိကန်ဘက်ကမြန်မာအရေးကိုစောင့်ကြည့်နေတဲ့ Direct Mission တို့လို့သူတို့တွေကဒီဟာကိုကောင်းတယ်အဲ့လိုနှစ်နိုင်ငံညှိနှိုင်းပြီးတော့အဖြစ်ချနိုင်ရင်ပိုကောင်းတယ်အဲတချို့ကလည်းပဲဒါသူတို့တွေမကပါလေတခြားအိန္ဒိယတို့ဘာလို့ကထက်ပြီးတော့ဖြည့်ရှင်းနိုင်ရင်ပိုကောင်းတယ်ဖြည့်ရှင်းနိုင်ရင်တော့သိတ်ကောင်းတာပါပဲဒါပေမဲ့တစ်ဖက်သက်မဖြစ်ဖဲနဲ့မှန်ကန်တဲ့ပုံစံမျိုးနဲ့ဖြည့်ရှင်းတဲ့အထီးကိုလက်ခံနိုင်မလား စစ်ကောင်စီကတော့စစ်တပ်ရဲ့သဘောတဘာဝကတော့ဖြည့်ဆည်းမှုကိုသူတို့အကျိုးစီးပွားအတွက်ဆိုရင်လက်ခံမယ်ဆိုတော့အခုခါမှာကတော့တော်လှန်ရေးအင်အားစုတွေတွန်းလှန်ခုခံရေးအင်အားစုတွေဘက်ကလည်းစီအအဖြစ်အပေါ်စီးရနေတယ်ဆိုတော့ညီနိုင်တဲ့နေရာမှာနည်းနည်းဝိတ်တီဖြစ်တာပေါ့လေအလေးချိန်စီးတယ်ဆိုတော့ဘယ်လိုများဖြစ်လာမလဲမသိကြပါဘူးတချို့ဆိုတွေ့တယ်အင်ဒီဂျင်းနိုင်ငံတွေကASEAN တို့ဒေယုတ်တွန်းနဲ့ပေါင်းပြီးတော့ပေါ့လေဒါ humanitarian intervention ပေါ့ဆန္ဒမှုတွေဝေယျဆွဲဖိပြီးတော့တပ်ဖွဲ့တွေလှုပ်ပြီးတော့လုံးလုံးဖြစ်နိုင်တော့ဘယ်လိုမှဖြစ်နိုင်မယ်လို့တော့မထင်ပါဘူးကျွန်တော်ကတော့အဲ့ဒါတော့လက်တွေ့တော့မကြသေးဘူးလို့ထင်ပါတယ်ဆိုတော့နိုင်ငံတကာမှာတော့အဲ့လိုစဉ်းကျင်ပါတယ်ဘယ်လောက်ထိကြီးကြီးနိုင်နိုင်နဲ့ဝေရောက်လာနိုင်ကြမလဲသူတို့ဖြစ်ရှင်းတော့စစ်မှန်တဲ့အဖြေရမလားဆိုတာဘယ်လိုမှရည်ရည်ပြမပြောနိုင်ပါဘူးအကောင်းဆုံးကတော့ကိုရိုးချင်းချင်းမညီညွတ်လို့ဖြစ်နေကြတာလေမညီညွတ်တာကလည်းစစ်ကောင်စီကအာဏာသိမ်းလိုက်တော့လူတွေကမခံနိုင်ဆန္ဒပြတယ်ဆန္ဒပြပစ်သက်တော့ထွက်ပြေးတယ်လက်နဲ့ပဲကင်ရတယ်ဆိုတော့ဒီလိုနဲ့ဖြစ်သွားတာအကြောင်းကတော့ဆိုတော့စရတဲ့ဒီလိုမဖြစ်ခဲ့ရင်တော့အကောင်းဆုံးလို့ပြောမှာပါ
ဟုတ်ကဲ့ပါအဲ့တော့ဒီအခုနောက်ဆုံးမေးနေကြမေးခွန်းပေါ့မြမအရေးစစ်မှန်တဲ့ပြည်လည်မှုရရှိမဲ့အလားအလားရှိမှာလားရှိပါရဲ့လား
အာ intermittent မှာနေပါပဲခါတိုင်းဖြည့်နေရလဲဒီလိုပဲသိပြီးအားတက်သရောနဲ့ဖြည့်စရာအဖြစ်မတွေ့ရှိခဲ့သေးပါဘူးအခုလည်းပဲအဲ့လောက်ဒီအားတက်စရာအဖြစ်မရှိပါဘူးအခုစဉ်းစားရတဲ့အချက်ကသိပြီးတော့အကောင်ကြီးဖြစ်လာနိုင်တယ်ဆိုတာနဲ့လည်းပြည်လည်မှုရရှိသွားနိုင်တယ်လောလောဆယ်မှာဖိအားပေးထားတဲ့အတွက်ကြောင့်ဆိုပြီးတော့လည်းဖြစ်နိုင်တယ်အမေရိကန်တို့ဘာလို့လဲတိုင်းငါကလည်းဝင်ပြီးကြီးကြမယ်ဆိုရင်တော့ပြည်လည်မှုရာကြီးပြည်လည်မှုရရှိသွားနိုင်တဲ့အစင်တော့ဖြစ်ကောင်းဖြစ်မယ်လို့ထင်ပါတယ်တစ်ဖက်မှာလည်းပဲရေရှည်မှာပြန်ပြီးဆိုးရနိုင်တဲ့အခြေအနေလည်းရှိလို့ပြောမှာဖြစ်ပါတယ်အဲပြောမှာဖြစ်ပါတယ်ရ
ဟုတ်ကဲ့ပါဦးကျော်စန်းသာရှင်အခုလိုဆွေးနွေးပြီးတဲ့အတွက်ကျေးဇူးတင်ပါတယ်ဟု
တ်ကဲ့ဟုတ်ပါတယ်